ကရင်နီပြည်နယ်ဘောလကန်မြို့နယ်နမ်ဖဲချေရွာတဝိုက်မှာတိုက်ပွဲတွေပြင်းထန်ဖြစ်ပွားနေတာ3ရက်ရှိသွားပြီလို့ဒေသခံတွေက VOA ကိုပြောဆိုပါတယ်ဒေသခံစစ်ပစ်ဒုက္ခသည်တွေခိုးလုံနေကြတဲ့ချေရွာတွေကိုစစ်ကောင်စီကလေရင်နဲ့ဘုံကျဲတိုက်ခိုက်တာတွေရှိတဲ့အတွက်ထပ်မံရွှေ့ပြောင်းထွက်ပြေးနေရတာတွေလည်းရှိပါတယ်ဒါကြောင့်အခက်အခဲတွေပိုများနေတဲ့အကြောင်းဒုက္ခသည်တွေကပြောပါတယ်ဒီသတင်းပေးပို့ချက်ကိုတော့ကိုညာဝင်းအောင်ကပြောပြမှာပါ
စတေမာလာ19ရက်နေ့ကနေ20ရက်နေ့အထိဘောခဲမြို့နယ်နန်းဖဲကျေးရွာတဝိုက်မှာတိုက်ပွဲပြင်းထန်စွာဖြစ်ပွားနေတာ3ရက်ရှိသွားပြီလို့ကိုရိုင်းဘေးလူရွာကိုထွက်ပြေးလာရတဲ့နန်းဖဲရွာကန်တူက VOA ကိုပြောပါတယ
်နန်းဖဲကနေတစ်စစ်တီးပြီးအခုထပ်ပြေးရတဲ့ဒီဂျောဆက်ခွေရွာမှလည်းလူကြီးလာကျဲတယ်စလဲလို့ရွာမှလည်းကျဲတယ်ဟို20ရက်နေ့ညနေပိုင်းမှနာရီမှာအုံကျဲခါရတဲ့အဲ့ဒီလက်လက်ကြီးတွေလည်းကြားတယ်အဲ့တိုက်ပွဲကတော့ရှောက်နန်းထဲမှာဖြစ်နေတာအခုအိမ်ကြီးလည်းပြောင်းကုန်ပြီပထမတည်းရတော့မကလောက်တော့ရှင်းလာဖြစ်တာဒီရှင်းလာတော့တိုက်ပွဲဖြစ်တယ်နောက်တည်းရတော့နန်းထဲရွာဝင်မှာတော့ရှောက်ပေါ့အဲ့နန်းထဲဖြစ်ပေါ့ဒီနေ့လည်းဒီအဲ့ဒီနေရာမှာပဲမနေ့ကလည်းတနေ့ကုန်ပဲဒီနေ့လည်းထဖြစ်တယ
်ဘောခဲတိုက်ပွဲနဲ့ပတ်သက်လို့ဂရင်းနီအမျိုးသားများကာကွယ်ရေးတပ်ဖွဲ့ KNDF ကိုရောစစ်ကောင်စီကိုပါဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရသေးပါဘူးဘောခဲမြို့နယ်နန်းဖဲကျေးရွာအနာကမဲစလောင်းတောင်ကုန်းမှာစစ်ကောင်စီဘက်ကလက်အတော်ကြာတပ်ဆွဲအထိုင်ချထားတာပါစစ်ကောင်စီအတွက်အချက်ကျကျတဲ့နေရာတွေကိုထိန်းချုပ်ဖို့ထိုးစစ်ဆင်လာတာမို့နှစ်ဖက်တိုက်ပွဲပြင်းထန်လာတာလို့ရွာကန်တွေကပြောပါတယ်ဘောခဲနဲ့ဖရီဆိုမြို့နယ်တို့ကိုဆက်သွင်းနိုင်တဲ့လမ်းကြောင်းကိုဖြတ်တောက်ခံရမှာစိုးရိမ်တဲ့အတွက်ဒီနေရာကိုထိန်းချုပ်နိုင်ဖို့စူးစမ်းနေတယ်လို့ KNDF က BOA ကိုမကြသေးခင်ကပြောဆိုထားပါတယ်မဲစလောင်းတောင်ကုန်းစခန်းမှာတမ66ကတန်ရင်းတွေလှုပ်ရှားနေတာပါနန်းဖဲကျေးရွာတဝိုက်မှာမြန်မာစစ်တပ်နဲ့ဂရင်းနီဒေသခံကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေမကြာခဏဆိုသလိုတိုက်ပွဲဖြစ်ပွားလို့ရှိတဲ့နေရာဖြစ်ပါတယ်တိုက်ပွဲကြောင့်ထောင်ချီတဲ့ဒေသခံတွေအိုးအိမ်ဆုံးခွာဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေရပြီးနေရာထိုင်ခင်းနဲ့စားတောက်ရေးပြတ်လတ်မဲ့အခြေအနေဖြစ်နေတယ်လို့အဲ့ဒီရွာကန်ကပြောပါတယ်
မိုးရသည်ဆိုတော့လေအဆင်မပြေဘူးနေရာထိုင်ခြင်းအဆင်မပြေဘူးစားရတော့ရအဆင်မပြေဘူးအခုကတောက်လျှောက်ဒီနန်းထဲမှာဖြစ်နေတာဆိုတော့လေနန်းကျော်ကသွားလို့မရတော့ဆန်ဒီပြတ်တယ်အခုကစားဖို့မရဘူးပြတ်တယ
်စီအချိန်နေပေါ်မူတည်ပြီးဘောခဲကားလမ်းမှာသွားလာခွင့်ပြိပင်မှုရှိနေတယ်လို့ဒေသခံတွေကပြောပါတယ်ဒါကြောင့်ကုန်စည်စီးဆင်းဖို့အခက်အခဲကြုံနေရပြီးကုန်စည်နှုတ်တွေလည်းအဆမတန်တက်လာသလိုစားနပ်ရိက္ခာပြတ်လတ်မဲ့အချိန်တွေရောက်နေတယ်လို့ဆိုပါတယ်ဒါအပြင်ဂရင်းနီပြည်နယ်တဲ့ကဖရူဆိုမြို့နယ်ဘက်မှာလည်းအခုရက်ပိုင်းအတွင်းတိုက်ပွဲပြန်ဖြစ်နေပါတယ်။ဒါနဲ့ပတ်သက်လို့ဂရင်းနီလူအခွင့်အရေးအဖွဲ့တည်ထောင်သူကိုပညာက VOA ကိုပြောထားပါဗျ။
တိုက်ပွဲရက်တိုင်းဖြစ်တဲ့ကတော့ဒီဖရူဆိုမြို့နယ်ထဲမှာပြန်ဖြစ်နေတော့ဘောနော်။အဲဒီမှာခုစီးကြည့်ရတဲ့လူကွေဘောနော်ဖရူဆိုကနေတော့ဘောလကဲအထက်ဖက်မှာဘောအမဆယ်လီတိုင်းလစ်ချင်းကြောင်းအဲဒီအနီးကပါဝင်တဲ့လူကွေမဟုတ်
လာနေကြည်အိုးအိမ်ဆုံးခွာတင်းချောင်နေရတဲ့စစ်ပြေးဒုက္ခသည်တွေကတော့တနေ့တဲ့တနေ့များလာနေပြီးဖြားနာချောင်းဆိုးနေသူတွေကျန်းမာရေးထိုးတဲ့သူတွေများလာသလိုစားနပ်ရိက္ခာလိုအပ်ချက်တွေလည်းရှိနေစေဖြစ်တယ်လို့စစ်ပြေးချောင်တွေကိုအကူအညီပေးနေသူတွေကပြောဆိုပါတယ်ခင်ဗျာ